မြန်မာနိုင်ငံလိုကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံမျိုးတွေမှာအီဘိုလာရောဂါပိုးထိန်းချုပ်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဌာနတွေမဟုတ်ဘဲအခြားအစိုးရအဖွဲ့အစည်းတွေရောအများပြည်သူကပါပူးပေါင်းဆောင်ရွက်သွားရမှာဖြစ်တယ်လို့ကူးစက်ရောဂါထိန်းချုပ်ရေးကျွမ်းကျင်သူတွေကပြောနေပါတယ်။ဒါအပြင်အီဘိုလာရောဂါထိန်းချုပ်ရေးအတွက်သတ်မှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေအတိုင်းအားလုံးလိုက်နာဆောင်ရွက်သွားကြမယ်ဆိုရင်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်လိမ့်မယ်လို့လည်းပြောပါတယ်။ဒီအကြောင်းကိုကိုသားညွန်ဦးကတင်ဆက်ပေးမှာပါ။
အီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုနဲ့အသေးအပြောက်အများဆုံးနိုင်ငံတွေဖြစ်တဲ့အနောက်အာဖရိကတိုက်နိုင်ငံ၃နိုင်ငံစလုံးမှာအခြေခံအားဖြင့်ကျန်းမာရေးဆောက်ရှောက်မှုစနစ်အားနည်းတာကိုတွေ့ရတယ်လို့ယောဂထိန်းချုပ်ရေးအဖွဲ့တွေကထောက်ပြခဲ့ကြတာပါ။ဒါကြောင့်လည်းပဲအီဘိုလာရောဂါပိုးအပါဝင်ကူးစက်ရောဂါပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့ဆိုလို့ရှိရင်အခြေခံကျန်းမာရေးစနစ်အားကောင်းလာအောင်လုပ်ဖို့နဲ့လူလူကျန်းမာရေးဆိုင်ရာအသိပေးလုပ်ငန်းတွေကိုပါကျေပြန့်ပြန့်လုပ်သွားဖို့လိုအပ်မယ်လို့ယောဂထိန်းချုပ်ရေးကျွမ်းကျင်သူတွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့အခုလိုမျိုးအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုဖြစ်နေတဲ့ဇင်းမြစ်နိုင်ငံတွေနဲ့အလံဝေးနေတဲ့ဆိုပေမဲ့လေရင်ခီးသွားလာမှုကတစ်ကဘာလုံးကိုကျုံသွားစေတာမလို့မြန်မာအနေနဲ့လည်းဒီအီဘိုလာရောဂါထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့လိုလိမ့်မယ်လို့အမေရိကန်ပြည်ထောင်စုအတ္တလန်တာမြို့ CDC ရောဂါထိန်းချုပ်ရေးဌာနကမြန်မာဆရာဝန်ဒေါက်တာမင်းမင်းစုကပြောပါတယ
်။ကျန်းမာရေး infrastructure နဲ့တိုင်းပြည်တွေမှာဆိုတော့ကျန်းမာရေးဝန်ကြီးဌာနတစ်ခုတည်းကတော့နိုင်ငံနေနဲ့လုံနိုင်မှာမဟုတ်အားလုံးဝိုင်းလုံးချရမှာအစိုးရဘိုင်းရောအုပ်ချုပ်ရေးဘိုင်းရောတဖက်မှာလည်းဟိုပြည်သူအထီးရောက်တဲ့ပညာပေးတွေလောက်ရမလို့မီဒီယာတွေထေချာရှင်းပြတင်တယ်လေ။ဘာတွေဖြစ်နေလဲ။ဘာတွေဟို prepare လုပ်ထားလဲ။အခုဆိုရင်တန်ရရှိလူနာရှိတယ်ဆိုရင်လည်းဘလို့သူတို့ဟိုကုသမှုပေးနေလဲ။အဲ့လိုမျိုးပေါ့။နောက်အဲ့ကျန်းမာရေးဝန်ကြီးဌာနဖြစ်တဲ့အတွက်ဒီဝန်ကြီးဌာနကလည်းတခြားဝန်ကြီးဌာနတွေဖြစ်တယ်။ဥပမာလေစိတ်တွေမှာနောက်နေဆက်တွေဆိုင်မှာဆိုရင်ရှိတယ်ဝန်ကြီးဌာနကအနာဘောဆုံးဝိုင်းပြီးတော့ကြိုတင်ကောက်ွယ်ပညာပေးမှုတွေအားလုံးလုပ်ကြအောင်เนาะနောက် airline တွေကိုလည်းတက်နိုင်များ guideline တွေထုတ်ပေးထားတဲ့န
ေ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးရဲ့တည်ဝင်စင်းရဆိုရင်တော့ Ebola ရောဂါပိုးကြောင့်သေဆုံးသူဟာ1350အထိရှိသွားပါပြီအများစုကတော့ဒီအနောက်အာဖရိကနိုင်ငံ၃နိုင်ငံဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကပါအဲ့ဒီမှာဒီရောဂါထိန်းချုပ်ရေးကျိုးပန်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေပါရောဂါကူးစက်ခံရပြီးတော့သေဆုံးမှုတွေရှိခဲ့ပါတယ်ဒါကြောင့်လည်းပဲအီဘိုလာရောဂါပိုးကိုကြောက်စရာကောင်းတဲ့ထိန်းချုပ်လို့မရတော့တဲ့ရောဂါဖြစ်တဲ့ဆိုပြီးတော့အထင်မှတ်မှားမှုတွေလည်းရှိကြပါတယ်။တကယ်တော့ဒီရောဂါပိုးဟာအလွယ်တကူကိုတတ်နိုင်ပြီးတော့ရောဂါထိန်းချုပ်ရေးမှာကျန်းမာရေးလမ်းညွှန်ချက်တွေကိုအသေးချာလိုက်နာကြဖို့ကအရေးကြီးတယ်လို့ဒေါက်တာမင်းမင်းစုကပြောပါတယ
်။ virus ကကြောက်စရာတော့ကောင်းတယ်။ဒါပေမဲ့အလွယ်တကူလည်းတတ်နိုင်တယ်။နောက်ဆေးရုံတွေမှာကျွန်တော်တို့ဆေးကန်းတွေမှာတွေ့တဲ့အတိုင်းပဲဒီ disinfectants တွေ body ဖန်ရှင်းလုပ်တဲ့ဒီဖီနောတွေပါတွေကဒီလိုဟာတွေလည်းအလွယ်တူတတ်နိုင်တယ်ဆိုတော့ယောဂဖြစ်တဲ့နေရာမှာသေချာချာသာ PPCC လုံးနိုင်မယ်ဆိုရင်ဒီလောက်ကြီးအလွယ်တူပြန့်နိုင်ကြမှာလို့အခုနောက်အာဖရိကမှာဖြစ်သွားတဲ့ကိစ္စလေဒီသေသေးချာချာကျွန်တော် infection ဟိုပေါ့ control ဟို protocol ရရှိပြီးသားအဲ့ဒါတွေကိုသေချာလိုက်နာရင်မဖြစ်ဘူးအခုကသေချာမလိုက်နာနိုင်ခဲ့တဲ့အခြေအနေဖြစ်သွားတဲ့အတွက်ယောဂပူကလိုအပ်တာတဲ့ဟိုတင်လာတဲ့မြင်မြန်ဆန်ဆန်ပြန်သွားတာပေါ့ဗျာ
အီဘိုလာယောဂပူဟာသွေးချွေးတလိပ်စတဲ့ဒီလူခန္ဓာကူကထွက်တဲ့ရည်တွေကတဆင့်ကူးစက်နိုင်ပါလေတုတ်ကွေးယောဂလိုမျိုးလေကတဆင့်ကူးစက်နိုင်တဲ့ယောဂတော့မဟုတ်ပါဘူးဒါကြောင့်မလို့လေယောဂပူရှိတယ်လို့တန်တရားဖြစ်ခံရသူနဲ့ခန္ဓာကိုအသားချင်းတည်းရိုက်ထိတွေ့တာမျိုးနောက်ယောဂရှိသူကထွက်တဲ့ဒီခန္ဓာကိုအရည်တွေနဲ့ထိတွေ့တာမျိုးကိုရှောင်ကြဖို့ဆိုပြီးတော့အဓိကပညာပေးတိုက်တွန်းမှုတွေလုပ်ကြပါလေအမေရိကန်ပြည်ထောင်စုမှာဆိုရင်တော့ CDC ယောဂထိန်းချုပ်ရေးဌာနအနေနဲ့ပြည်တွင်းသက်ဆိုင်ရာအဖွဲ့အစည်းတွေကိုကျန်းမာရေးလမ်းညွှန်ချက်ထုတ်ပြန်ထားရုံနဲ့မကယောဂပူးကူးစက်မှုဇင်းမြစ်ဖြစ်နေတဲ့အာဖရိကနိုင်ငံအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ဒေါက်တာမင်းမင်းစုကပြောပါတယ
်။အာဖရိကအစိုးရဝန်ကြီးဌာနနဲ့လည်းကျွန်တော်တို့နေ့စဉ်ဆက်သွယ်တယ်။ဟိုတန်တရားရှိတဲ့လူတွေလေရင်ပေါ်မတက်ခင်လည်းကျွန်တော်တို့ကို inform လုပ်ခိုင်းတယ်။လေရင်ပေါ်မှာအကဲတစ်ခုမတင်ကြဘူးဖြစ်ရင်လည်း airline တွေကသူတို့ဘာလို့ရမလဲဆိုတာသူတို့နားလည်တယ်။အဲ့တော့ဘာလို့ဆိုကျွန်တော်တို့ guideline တွေတိကျထုတ်ထားရတော့သူတို့ဘာလို့ရမလဲဆိုသိတယ်။အဲ့ဆိုကျွန်တော်တို့ဒီနိုင်ငံမှာရောက်လာရင်လည်းဒီကလေစိတ်ဒီအကုန်လုံးမှာကျွန်တော်တို့ CDC ကိုတာဝန်ကြားကိုဆောင်ဝင်နေကျမိုက်ဝန်ထမ်းတွေကိုထားတဲ့အတွက်သူတို့တွေကအလွယ်တကူလက်ခံပြီးတော့စီစစ်ပေးတယ်ပေါ့နော်
။အမေရိကန်ပြည်ထောင်စုမှာတော့ဒီ Liberia နိုင်ငံမှာ Ebola ရောဂါဝေဒနာသည်တွေကိုတွားရောက်ပြီးတော့ကူညီပေးခဲ့တဲ့ American ဆရာဝန်တဦးနဲ့ American လူမျိုးသာနာပြုတဦးတို့ Ebola ရောဂါပိုးကူးစက်ခံခဲ့ရပါတယ်။သူတို့နှစ်ဦးစလုံးကိုအမေရိကန်ပြည်ထောင်စုကိုပြန်လည်ခေါ်ဆောင်လာပြီးတော့ကူးသပေးခဲ့ရမှာပြန်လည်ကောင်းမွန်သွားပြီလို့ကြားမှရတောင်းရှိသူတွေကကြေညာခဲ့ပါတယ်။ Ebola virus ပိုးဟာလက်ရှိအဖြစ်တော့ကြိုတင်ကာကွယ်ဆေးရောယောဂပျောက်ကင်းအောင်ကူးသနိုင်မဲ့ဆေးရောတည်ဝင်အားဖြင့်မပေါ်သေးပါဘူး။ဒါပေမဲ့လို့ အီဘိုလာရောဂါပိုးကူးစက်ခံရသူအမေရိကန်2ဦးကိုတော့ဇီမက်လို့ခေါ်တဲ့ဒီစမ်းသပ်ဆေးနဲ့ကုသပေးခဲ့တာဖြစ်ပါတယ်ခင်ဗျာ